Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဟန်ဒိုမီတာ2532.51ပထမနိုင်ဝက်မှာလိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုကခုညပိုင်းစီစဉ်ပြီးတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်မှာအထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းမှုတွေလုပ်ခဲ့တာမှန်ကန်မှုရှိရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။ဆီးရီးယားကရေနံတွင်းတွေကိုအမေရိကန်ကစီးရီးယားအကာအကွယ်ပေးဖို့ပြင်ဆင်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေအနေပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာရတဲ့မှာတော့အမေရိကန်သမ္မတရဲ့နိုင်ငံခြားရေးရာမူဝါဒတွေဟာအငင်းပွားစရာဖြစ်နေတယ်ဆိုတာဘာကြောင့်လဲဆိုတော့နိုင်ငံတကာရေးရာအပြင်မြန်မာပြည်ဆိုင်ရာသတင်းလာတွေမှာတော့ငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အဓိကလိုအပ်ချက်တွေကဘာတွေပါလဲ
။ကျွန်တော်တို့သွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မအောင်ပေါ့နော်။နှစ်ပိုင်းရှိတယ်စစ်ပိုင်းကပိုင်းနဲ့နိုင်ငံဆွေးနွေးမှုပိုင်း။ဒီပိုင်းဒီမှာဘယ်လိုမျိုးကျလို့
ဘုရားယုံပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ဘူးသီးတော်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူတဲ့ရင်ထန်အတိုက်ခံရလို့ရဲတပ်သား2ဦးသေဆုံးသွားပါတယ်။တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရတို့အပြစ်ရဆဲရေးဆွေးနွေးကြမယ့်အချိန်ကိုနိုဝင်ဘာလတည်းပြောင်းရွှေ့ရထားလိုက်တယ်လို့သမ္မတယုံပြောခွင့်ရကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရန့်စီယုံရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးဆောင်ကရင်မှုရောဘတ်မော်လာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေတာကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းနေတာပါ။အခုစုံစမ်းမှုတွေကိုကွန်နက်တစ်ကတ်ပြည်နယ်အစိုးရရှေ့နေဂျွန်ဒါနမ်ကဥဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှေ့နေတွေအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေခုံတမာဒီအဖွဲ့ဖွဲ့စည်းစစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာဒီနေ့စာမိုင်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီးရုံးရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေးခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုနောက်ဆက်ပေးတယ်ဆိုတဲ့ဆွဆဲမှုတွေနဲ့ပတ်သက်လို့တော့အပြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ရောဘတ်မော်လာရဲ့စုံစမ်းမှုဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင်အိုဘားမားအစိုးရနဲ့ထောင်လိုင်းရေးတာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆွဆဲကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံမှာရှိတဲ့ရေနံတွင်းတွေကို IS အစွန်းရောက်တွေနဲ့တခြားရန်ပတ်အဖွဲ့အစည်းတွေရဲ့အနေအထားကနေကာကွယ်နိုင်ဖို့ပြောလိုက်တာကိုအမေရိကန်စစ်ဘက်တာဝန်ရှိသူတွေကထောက်ခံလိုက်ပြီးတော့နောက်ထပ်စစ်လက်နက်ပစ္စည်းတွေပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့ပြင်ဆင်နေပါတယ်။စီးရီးယားနိုင်ငံအတွင်းမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနေအထားကိုထပ်ပြီးအပြည့်နိုင်ဖို့အတွက်အမေရိကန်အနေနဲ့လှုပ်ဆောင်ခဲ့သလိုစီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာလည်းစီးရီးယားဒီမိုကရက်တစ်တပ် SDF အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းဒီတဲမှာဒေတာတွင်းကိုဒီဆစ်လက်နက်ပစ္စည်းတွေနောက်ထပ်ပြီးတော့ပို့သွားဖို့လဲပါဝင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့ကခြေဆောင်ရင်းတွေနောက်ပိုင်းကပြောကြပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ ISIS စစ်သွေးကြွရင်တိုက်တဲ့နေရာမှာအရေးပါတဲ့အောင်မြင်မှုတွေတဲကတခုကတော့စီးရီးယားနိုင်ငံအရှေ့ဘက်ကအီနန်တွင်းတွေကိုထိန်းချုပ်နိုင်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်။ ISIS တွေပြန်ပြီးတော့ခေါင်းမထောင်လာစေဖို့အတွက်ဒီ ISIS တွေအီနန်တွင်းကနေဝင်ငွေတွေမရအောင်လုပ်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အသေးစိတ်ချက်လက်တွေကိုပြောဆိုဖို့ငင်းဆန်ခဲ့ပေမဲ့လည်းပန်နဂွန်စစ်ထောင်ချနာချုပ်အနေနဲ့တံမျက်ကကားရည်နဲ့အပေါ်စားချီကရင်တွေကိုအသုံးပြုသွားဖို့စဉ်းစားနေတယ်လို့ CNN နဲ့ Newsweek သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ
။ Iraq နိုင်ငံ Baghdad မြို့တော်မှာဒီကနေ့တောက်ချန်တွေထပ်ဖြစ်တဲ့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြသူနှစ်ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေလုံခြုံရေးတင်းကျပ်ထားတဲ့ Green Zone တွေကိုမဝင်နိုင်အောင်လို့လုံခြုံရေးတွေကချီအစ်စ်တွေကိုမိုးပေါ်ထောင်ပြစ်မျက်ရည်ရိုပုံးတွေနဲ့ပစ်ပြီးတော့လူစုခွဲခဲ့ပါတယ်။အသက်ရှူချက်သူ30ထက်မနည်းအပါအဝင်ထိခိုက်ဒဏ်ရာရသူအများအများဆေးရုံတင်ခဲ့ရပါတယ်။အစိုးရတာဝန်ရှိသူတွေကြားအသတိလိုက်စားမှုအလုအကိုင်ရှားပါမှုနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတောင်းဆိုပြီးတော့အောက်တိုဘာလဇန်ပိုင်းကတည်းကဆန္ဒပြမှုတွေစတင်ခဲ့တာပါဒီကနေ့ဆန္ဒပြကြသူတွေက Soya Yonwe, Tan Yonwe Shia, Green Zone Naga, the Tatakugo, Piajo, Chita Lazare, Dre, Long Yuriga, Ne Yubong, and Luzu Quegebare, Loloze, Tiare, a Chaladri, Ya, they sold on Niao Ye, Ugang Bangu, Ne Yubong, Timanget, Elo, Iraq, Lukuni, Commission, and Poe and Yoga, Piovare, Tayaya, Dugale, Tia, Niba, Shi, Elo, Piovare, Tajani, Whip You Wear, Dremaro, Iraqa, Shia, Bada, Gangan, Jama, Sam Yen Zong, Gangangi, Grand Ayadola, Ali El Sastaniga,
လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်ကင်တွယ်တာရှောင်ရှားဖို့နဲ့ဆန္ဒပြသူတွေအနေနဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ်တိုက်ခိုက်တာအများကြီးလူပိုင်အစအဦးတွေဖြစ်စည်းတာမျိုးမဟုတ်ဘဲပန်ကြားခဲ့ပါတယ်။ကိုလွန်ဂေါ့ဖြစ်တဲ့အမေရိကန်အောက်လွတ်တော်မှအလိုက်ရှ်ကမ်မင်းရဲ့ဇာပနာခန္ဓာကိုယ်တော့ကျွန်တော်တို့အတန်လွှင့်နေချိန်မှာပဲကျင်းပပြုလုပ်နေဖြစ်ပါတယ် တရားစကားတွေပြောသွားဖို့အစီအစဉ်ရှိပါတယ်ဒါပြင်ဒီအခမ်းအနားကိုတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီပါဝင်ဒီသူနဲ့လှုပ်ဖို့ဂိုင်ပတ်ဒီလွတ်တော်အမတ်တွေလည်းတက်ရောက်ကြပါတယ်အမိုင်းဖြစ်ရတီကိုလေးစားပြီးတော့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်ကူညီဖော်ဆောင်ခဲ့တဲ့လွတ်တော်မတ်အလိုင်ယာဟာအမေရိကန်ကလေးငယ်တွေနဲ့တို့အားလုံးရဲ့ဒီရှေးဆောင်လမ်းပြဒူဝန်ကျဲဖြစ်တယ်လို့မစ်ဘလိုစီကတော့ထင်စားပြောဆိုခဲ့ပါတယ်ရီပပလီကန်အမတ်မတ်မီဒိုကလည်းဒီမစ္စတာကမင်းဟာယူသားဖြောင်းမှတ်သူစိတ်နှလုံးကောင်းသူဖြစ်ပြီးသူ့ကိုအောက်မေ့သတိရနေကြမှာပါလို့ဒီမနေ့ကဒီကွန်ဂရက်လွှတ်တော်မှာပြောဆိုခဲ့ပါတယ်။တည်သားလေသမားတဦးရဲ့တားဖြစ်သူမစ္စတာကမင်းဟာဒီလွှတ်တော်ခမ်းမကြီးမှာထားပြီးဂုဏ်ပြုခံရတဲ့ပထမဆုံးအမေရိကန်နယ်ပါအမေရိကန်လွှတ်တော်အမတ်တဦးလည်းဖြစ်ပါတယ်။လွှတ်တော်ခမ်းမဟာသမရစစ်ဖက်ခေါင်းဆောင်တွေနဲ့တခြားထူးခြားလာတဲ့အမေရိကန်တသားစင်လောက်ရဲ့ကျဉ်ကျန်တဲ့ရုပ်အလောင်းတွေကိုသာထားပြီးတော့ဂုဏ်ပြုခြင်းခံရတာဖြစ်ပါတယ်။မေရီလန်းပြည်နယ်အောက်လွှတ်တော်အမတ်မစ္စတာကမင်းဟာအရင်ကတည်းကခံစားလာတဲ့ဒီကျန်းမာရေးပြဿနာနဲ့အသက်68နှစ်အရွယ်မှာပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695325 kHz 9300951 kHz 5885တို့ချင်းစနေတနင်္ဂနွေမှာ190 kHz 1595လို့ပြောထုတ်ပြန်ပေးပါရစေ။သောကြာနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတ Mike Pence ပြောကြားတဲ့အရေးကြီးတဲ့မိန့်ခွန်းတစ်ခုမှာတရုတ်ရဲ့လူခွင့်ရေးမူဝါဒတွေစီးပွားရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ဩဇာလွှမ်းမိုးနိုင်အောင်လုပ်နေတာတွေအပေါ်စိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်က Nike Key Company နဲ့ NBA Basketball အဖွဲ့အစည်းတွေအပါအဝင်အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေဟာကြီးမားတဲ့တရုတ်ဈေးကွက်ရဲ့ငွေမျက်နှာကိုကြည့်ပြီးလူခွင့်ရေးဖိနှိပ်မှုတွေစင်ဆာဖြတ်တောက်မှုတွေကိုနှုတ်ပိတ်နေကြတယ်လို့ဒုသမ္မတ Pence ကပြောကြားပါတယ်။ Houston Rockets Basketball အသင်းရဲ့အထွေထွေမန်နေဂျာကဒီဟောင်ကောင်ဆန္ဒပြမှုတွေကိုထောက်ခံတဲ့အကြောင်း Twitter ပေါ်မှာရေးသားခဲ့တာကြောင့်တရုတ်အစိုးရကစိတ်ဆိုးခဲ့ပြီးတဲ့နောက်မှာတရုတ်က Nike အားကစားပစ္စည်းနဲ့အဝတ်ထည်အယောက်ဆိုင်တွေမှာ Houston Rockets အသင်းရဲ့ပစ္စည်းတွေကိုဖယ်ရှားခဲ့တာကိုသူကဥပမာပေးပြောခဲ့ပါတယ်။ Rockets အသင်းအထွေထွေမန်နေဂျာ Daryl Morey အပေါ်တရုတ်အစိုးရအဖြစ်တင်တာကို NBA အဖွဲ့အစည်းကသူ့ဘက်ကမရက်တည်ပဲအာဏာရှင်တရုတ်အစိုးရလုံးဝပိုင်ဆိုင်ထိန်းချုပ်မှုခံထားရတယ်လို့ပြုမူခဲ့တယ်လို့ American တူနိုင်ငံသားရေးအမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့နီးကရထားတဲ့ကားတစ်စင်းပေါ်မှာတေဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးနောက်ထပ်လူ2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်အဲ့ဒီလူ2ယောက်ဟာအင်္ဂလန်အနောက်မြောက်ပိုင်းဝါရင်တန်မြို့ကအသက်38နှစ်အရွယ်အမျိုးသားတဦးနဲ့အမျိုးသမီးတဦးဖြစ်ပြီးတော့သူတို့ကိုလူသတ်မှုပါဝင်လူကုန်ကူးမှုမှာပူပေါင်းကြံစည်သူတွေအဖြစ်တန်ရာရှိတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ဒီမှုနဲ့ဆက်ဆက်ပြီးစောပိုင်းကဖမ်းဆီးထားတဲ့ဒီအသက်25နှစ်အရွယ်ထရက်ကာမောင်းတဲ့သူကိုလည်းလူသတ်မှုနဲ့တန်ရာရှိတယ်ဆိုပြီးတော့ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်ရဲတပ်ဖွဲ့ကတည်ဆုံသွားတဲ့သူတွေကိုစတင်စစ်ဆေးဖော်ထုတ်နေခြင်းပါပဲအခုလိုမျိုးဖမ်းဆီးတာတွေလုပ်ခဲ့တာပါအောက်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS Grey မြို့ကဒီ Walter Clay စမှုဇော်တို့ကမှာရထားတဲ့ကုန်တင်ကားတွေကနေအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်တဲ့လူသေအလောင်း39လောင်းကိုတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ Britain အာဏာပိုင်တွေကပြောပါတယ်ဒီလူတွေဟာတရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအခုချိန်ထိအတည်မပြုနိုင်သေးကြောင်းနဲ့တရုတ်နိုင်ငံအနေနဲ့ Britain တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝါချူရင်းကဒီနေ့ပြောပါတယ် ဗြိတိန်နေနဲ့တည်ဆုံးသွားတဲ့သူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုအများဆုံးဖော်ထုတ်ပြီးတော့ဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူပေးဖို့တရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 Max လေယာဉ်2018အောက်တိုဘာလတုန်းကပြက်ကျခဲ့တာဟာလေယာဉ်မြန်မာတက်ဆင်တဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရွှတ်မှုကြောင့်မှဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ Boeing 737 Max လေယာဉ်မြန်မာတက်ဆင်ထားတဲ့လေယာဉ်ပြန်တန်းနေရင်ဆက်ရမသွားအောင်ကာကွယ်ပေးတဲ့ MCAS စနစ်ကြောင့်လေယာဉ်ဥပိုင်းဟာအောက်ကိုအကျဉ်းချင်းထိုးဆင်းပြီးလေယာဉ်မှုတွေထိန်းလို့မရအောင်ဖြစ်ခဲ့ရတယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။လေယာဉ်တွေထိန်းချုပ်လို့မရတဲ့အခြေအနေမျိုးကို MCAS စနစ်ဒီဇိုင်းလုပ်ထားသူတွေရောအတိပြုထားသူတွေကပါထဲမတွက်ဘူးလို့လည်းအစိုးရကစားထဲမှာဖော်ပြထားပါတယ်။ဒါတွေမက Lion Air လေကြောင်းလိုင်းဝန်ထမ်းတွေကတယောက်နဲ့တယောက်သတင်းပေးဖို့ပေါ်ရော်တယ်အရေးပေါ်အခြေအနေကြောင့်လာရင်လေယာဉ်မှုတွေကိုယ်တိုင်လေယာဉ်ကိုဘယ်လိုထိန်းရမလဲဆိုတဲ့ကြွမ်းကျင်မှုပိုင်းအားနည်းတဲ့အတွက်လေယာဉ်ပြတ်ကျခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့စုံစမ်းမှုအစီရင်ခံစာထဲမှာထောက်ပြထားပါတယ်။လူပေါင်း189ယောက်သေဆုံးခဲ့ရတဲ့လိုင်းရင်အဲလေယာဉ်ခီးစဉ်မတိုင်ခင်အရင်ခီးစဉ်တွေအတွင်း Boeing 737 Max လေယာဉ်တွေမှာချွတ်ယွင်းချက်တွေရှိခဲ့တာကြောင့်ဒီလေယာဉ်တွေကိုရပ်ထားခဲ့တယ်လို့လည်းအဲ့အစီရင်ခံစာပြုစုသူတွေကပြောပါတယ်ရှင်။
မဂန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းတွေမှာတော်မီလောင်ကျွမ်းမှုကြောင့်လူ9000ထက်မနည်းဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုမကူးဆောင်လုပ်တဲ့အနေနဲ့ Pacific ဓာတ်ငွေနဲ့လက်စစ်ဓာတ်အားပေးကုမ္ပဏီတွေကသူတို့ရဲ့လက်စစ်ဓာတ်အားနဲ့ဓာတ်ငွေပေးနေတာတွေကိုလည်းရပ်တန့်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ခန့်လုံးပဲမိကိုငိမ့်သက်နိုင်သေးတယ်လို့အနာပိုင်းကပြောပါတယ်အခုလောလောဆယ်မှာတော့1က16000လောက်လောင်ကျွမ်းနေပြီးတော့900ခန့်လုံးပဲငိမ့်သက်နိုင်သေးကြောင်းပြောပါတယ်ခင်ဗျာ။
ရော့အတ္လန်တိတ်စည်ရေးမဟာမိတ်ဖွဲ့နေတို့ဖွဲ့ရဲ့စည်ရေးအသုံးစိတ်ကိုနောက်ထပ်ဒေါ်လာဘီလီယံ300ဆွဲမယ်လို့နေတို့အတွင်းမှူးချုပ်ရန်စတိုရန်ဘတ်ကနေတို့ကာကွယ်ရေးဝန်ကြီးများစီဝေးဝဲမှာကတိပြုခဲ့ပါတယ်ရှင်ကြံနေညာနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကိုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်။ယူကရိန်းအစိုးရကိုဖိအားပေးပြီးအပေးယူလုပ်တဲ့ကိစ္စကနေစီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတာအထိအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုသမ္မတထရမ့်ကသူ့သဘောနဲ့သူချမှတ်ခဲ့ပါတယ်။ဆီးရီးယားကတပ်ဖွဲ့တွေပြန်ရုပ်သိမ်းခဲ့တာကိုဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တယ်လို့ယူကရိန်းကိစ္စမှာလည်းသမ္မတထရမ့်ဟာသူနဲ့ရွေးကောက်ပွဲပြိုင်ဘက်ဖြစ်လာနိုင်သူကိုတိုက်ခိုက်ဖို့သူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်အမေရိကန်တန်တမန်နေရဲ့လုပ်ငန်းတွေကိုမှေးမှိန်အောင်လုပ်ခဲ့တယ်ဆိုပြီးတော့ဝေဖန်နေကြပါတယ်။သမ္မတရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာဆုံးဖြတ်ချက်တွေဟာအငင်းပွားစရာတွေဖြစ်နေတဲ့အကြောင်း VOA သတင်းတောက်ဂျီဆူဆမန်အိုနီပေးပို့ထားတဲ့သတင်းလွှာကိုမက်ကင်ဖြူတွေကပြောပြပေးပါမယ်ရှင်
။ဝေဖန်မှုတွေဘလို့ပဲရှိရှိသမ္မတဒေါ်နယ်ထရမ့်ကတော့စီးပွားနဲ့တူရကီနယ်စပ်ကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုမပြောင်းပါဘူး။ဒီအမေရိကန်တပ်ဖွဲ့တွေကတော့ခတ်လူမျိုးစုမဟာမိတ်တပ်ဖွဲ့တွေနဲ့အတူလက်တွဲပြီးစီးပွားက IS စစ်သွေးကြွတွေကိုတိုက်ခဲ့ကြတာပါ
။ They stayed for almost 10 years.
ဆနစ်နီးပါးသူတို့တိုက်ခဲ့ကြတာပါ။ဒီနောက်အချိန်ကြာသွေးဆွန်ခဲ့ရပြီးတဲ့မြေမှာတခြားသူတွေတိုက်စီပေါ်ပြားဆိုပြီးသမ္မတကပြောဆိုသွားတာပါ။အခုလိုအမေရိကန်တပ်ဖွဲ့တွေပြန်ရုပ်တဲ့သမ္မတရဲ့ဆုံးဖြတ်ချက်ကိုစီးပွားနိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းတပ်တမန်တော်သိဖို့မရပါဘူး။တပ်တွေပြန်ရုပ်သိမ်းတဲ့ကိစ္စသူ့ကိုတိုင်ပင်ခဲ့တာရှိပါသလားဆိုပြီးအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဒီမိုကရက်ထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကစီးပွားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျိမ်းစ်ဂျက်ဖရီကိုဒီသတင်းပေးကြားနာပွဲအတွင်းမှာလေ့ခဲ့ပါတယ်
I personally was not consulted.
Mr. Jeffrey ကသူ့ကိုတိုင်ပင်ခဲ့တာမရှိပါဘူးလို့ဖြေသွားတာပါ။ဒီတော့တွင်းမှာပဲယူကရိန်းကိုပေးမဲ့စီးရေးကူညီတွေကိုသမ္မတကနိုင်ငံရေးရွယ်ချက်နဲ့ဆိုင်ငံခဲ့တဲ့ဆိုတော့တခြားတပ်တမန်တွေကလည်းတွတ်တော်တွင်ကြားနာစစ်ဆေးမှုတွေမှာထွက်ဆိုခဲ့ကြပါတယ်။တပ်တမန်တအူးရေးခဲ့တဲ့စာထဲမှာဆိုရင်သမ္မတဟာဒီမိုကရက်ပါတီဝင်တွေသူနဲ့နိုင်ငံရေးပြည်ထောင်ပတ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့သားဖအကြောင်းကိုစုံစမ်းစစ်ဆေးပေးဖို့အတွက်ယူကရိန်းပေါ်စီးရေးကူညီတွေဆိုင်ထားပြီးဖိအားပေးခဲ့တဲ့အကြောင်းဒီလိုလှုပ်ဆောင်တာကိုလည်းတန်တမာရေးနည်းလမ်းကိုအဆုံးချပြီးလုပ်ခဲ့တာလို့ရေးခဲ့တာပါ။တမရရဲ့ဒီလိုရက်ကိုဒီမိုကရက်လွတ်တော်အမတ်တွေကရှုံချကြပါတယ်
။ The idea that vital military assistance would be withheld for such a patently political reason
နိုင်ငံရေးရွေးချယ်တဲ့ရွေးကောက်ပွဲမှာပြန်ရွေးခံရဖို့အတွက်အရေးကြီးတဲ့စီရေးထောက်ပံ့တွေကိုစိုင်းထားခဲ့တာဟာတမရတယောက်အနေနဲ့တိုင်းပြည်လုံခြုံရေးကိုကာကွယ်ပေးရမယ်သူ့ရဲ့တာဝန်တွေကိုချီးမြှားရှာရှာချိုးဖောက်လိုက်တာပါပဲ။
အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ပြောသွားတာပါ ဒီယူကရိန်းကိစ္စကြောင့်ပဲသမရကိုအေးအေးယူယူစုံစမ်းစစ်ဆေးမှုတွေဆက်ဖြစ်နေတယ်လို့သမရယာယူတာဝန်တွေထိခိုက်လာစေနိုင်တဲ့အထိဆိုရင်စရာဖြစ်လာစေပါတယ်။ Austin မြို့ Texas တက္ကသိုလ်က Shannon Bao O'Brien ကအခုလိုတုံ့တက်ပါတယ
်။ We have agencies, we have areas of our government whose job it is to investigate those.
ဒီလိုကိစ္စတွေကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရနဲ့ဒူလုပ်ငန်းတွေလုပ်ရတဲ့ agency တွေကျမတို့မှာရှိပါတယ်။တကယ်လို့တမရထရမ့်အနေနဲ့ဘိုင်ဒန်သားအဖယူကရိန်းမှာဘာတွေလုပ်နေလဲဆိုတာကိုစုံစမ်းစစ်ဆေးခြင်းနဲ့ဆိုရင်လေတန်တမာရေးနည်းနဲ့လုပ်ရမှာပ
ါအမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်ဆက်ဆံအုပ်ချုပ်တဲ့နိုင်ငံတွေကလွဲရင်နိုင်ငံခြားအစိုးရတွေနဲ့ဆက်ဆံရမှာပုံမှန်တန်တမာရေးနည်းနဲ့ကိုပဲချဉ်းကပ်ကြရတာဖြစ်တဲ့အကြောင်းအစံဘက်ဝါဒရေးရာကျွမ်းကျင်သူမိုက်နျူတန်ကလည်းပြောပါတယ်
checks and balances where agencies push back against each other and
agency တွေတခုနဲ့တခုကြားအပြန်အလှန်စောင့်ကြည့်ထိန်းချုပ်မှုတွေတကယ်အတွေ့အကြုံရှိပြီးမူဝါဒရေးရာကျွမ်းကျင်သူတွေဟာဘယ်လမ်းကြောင်းကနေဘလို့ချဉ်းကပ်မဲဆိုတာကိုတွက်ချက်ဆောင်ရွက်ရပါတယ်တန်တမာရေးရာလိုအပ်ရင်စီးရေးရာအကောင်းဆုံးကင်တွယ်နိုင်ဖို့လုံမှန်းကြပါတယ
်ဒါ리고သမရကပဲသူ့ဘက်သာဆုံးဖြတ်လှုပ်ဆောင်သွားတဲ့အခါမှာတော့ကမ္ဘာတဝန်းအမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အကြောင်း Atlantic Council ကလေလာသုံးသပ်သူ Mark Simakowski ကပြောပါတယ်
There are doubts about the president's decisions which there are in the State Department and the Pentagon.
ငရိုက်တန်တန်နဲ့ပင်ကုန်စစ်ဌာနချုပ်ရောထောက်လိုင်းအတန်းဝင်းနဲ့ကွန်ဂရက်စ်တော်တို့ကသမရဆုံးဖြတ်ချက်တွေပေါ်တန်ရဖြစ်လာပြီဆိုရင်တော့အမေရိကန်နိုင်ငံရေးမူဝါဒတွေကတကယ်ပဲစူးစီးခံမှမှုရှိရလားလက်တွေ့မဟာဗျူဟာကျသေးရလားဆိုတာတွေကမေးခွန်းတွေဖြစ်လာပါတယ်
။သမရတော်နဲ့ထရမ့်ကတော့အမေရိကန်ရဲ့အစဉ်အလာနိုင်ငံရေးမူဝါဒတွေကနေဖောက်ထွက်ပြီးလှုပ်ဆောင်သွားမယ်လို့ကတိပေးပြီးသမရအဖြစ်နဲ့အရွေးခံခဲ့ရတယ်လို့သူ့ကိုထောက်ခံသူတွေကလည်းဒီပေါ်မှာဆက်ပြီးထောက်ခံနေကြတာပါ။ဒါပေမဲ့လည်းလက်ရှိမှာသမရကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေနဲ့စီးရီးယားကတပ်ဖွဲ့ပြန်ရုပ်သိမ်းတဲ့ကိစ္စအပေါ်ဝေဖန်မှုတွေကတော့သမရရဲ့ဒီချင်းကက်ဆောင်ရွက်မှုတွေအပေါ်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကိုပြနေတာပဲဖြစ်ပါရဲ့ရှင်။
မကင်တီထွေပြောပြသွားတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းလာတွေကိုဇက်တိုင်နာစင်ကြရပါတော့မယ်။ရခိုင်ပြည်နယ်မှာမနေ့ကဘူးသီးတောင်အချင်းထောင်ကနေမောင်တော်ကိုပြန်လာတဲ့အချင်းထောင်လုံခြုံရေးကားတစ်စီးမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးမှုဒဏ်ရာရမှုတွေရှိခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြားပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကဆွတ်ဆွဲနေပြီး AA ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွက်လက်နက်ကိုင်ပြည်ပခါတွေရဲ့နောက်ဆုံးသိထားသမျှအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသုံထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းက VOA ကိုပြောပါတယ်။
ဟုတ်တယ်မင်းညနေရအဲဒီအချင်းထောင်ရင်းထုတ်တာပေါ့မင်းတောင်ချင်းထောင်နေမောင်တော့ရင်းထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကောင်မိုင်းခွဲပြည်လက်တစ်ခါတိုက်ခိုက်တယ်ပေါ့ဒီတိုင်းမှုချင်းနေရတော့ရဲတပ်သားလေးမျိုးကြာဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့ဘယ်ဖွဲ့ဆိုတော့အေးဖွဲ့ပေါ့ဒီလုံဆောင်ချက်တွေကသူတို့လုံဆောင်ချက်တွေပဲမိုင်းခွဲတာရယ်နောက်ဒီတိုင်းလေးကျန်တဲ့တန်ရာလေးရယ်
မောင်တော်မျိုးနဲ့တရားရုံးကလည်းအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဗုဒ္ဓတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအချင်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်မှသာတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲ့တပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နိုင်ငံတကာရေးသားရေးကိုအဓိကအထောက်အပံ့ပေးတဲ့အဖွဲ့ပဲဒီကတော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာနော်ကျန်းသက်လောက်ရကိုလုပ်တဲ့လူတွေကဒီလိုပြစ်မှတ်မျိုးယူတိုက်တာပေါ့နော
်အခင်းဖြစ်ပွားရာနီးတစ်စောကျေးရွာသားတို့ကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ်
ဘူဒီကနာမောင်တော်ကဆရာကကိုယူတန်ကတော့လို့ပြောတယ်။ဒီကသူကနေလဲလာတယ်လေ။အဲဒီမှာအမိုက်ခဲ့တာစိတ်ထဲမှာဒေတာနဲ့ရောဒါရရတာစိတ်တယောက်နေခါသာလာပြေးလို့ဆိုတော့ကျွန်တော်တို့လည်းအစီအစဉ်မပြီးဘူး။
နေကြဆောင်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြ။ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူး။အောက်ခြေတက်တွေအလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဗမာစစ်တပ်တွေအခြေစိုက်ရတဲ့ဈာထင်းမှဖြစ်တာ။ဘယ်သူလောက်တဲ့ဥစ္စာဆိုတာတော့ဒါကျွန်တော်တို့လည်းအတိအကျမသိဘူးကြ။ ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ပူရီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်ညဦးရဲတိုင်းရင်ရိုးသီးရုပ်ရဲကင်းစခန်းတွေကိုအေးဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီကနေ့မှလည်းမင်းပြမြို့နယ်တိုင်းနာရွာဘက်နယ်ပလဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခါကပြောပါတယ်ဒီနေ့လည်းပဲမင်းပြမြို့နယ်ဒီမြို့ကြီးရဲ့
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ ရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်တော်မြို့နယ်မောင်တော်ငူမော်တွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စင်မှာမိုင်းတလုံးတွေ့ရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုငင်းရရေးဆွေးနွေးပွဲဆွေးနွေးပွဲဘက်ကိုအလှည့်ပေးပါမယ်။တနှစ်ကျော်ကြာနာထားတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ဒီကနေ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးဒီစည်းဝေးက JICM ခေါ်တဲ့တနိုင်ငံလုံးအပြည့်အရေးသဘောတူညီချက်ပူးတဲ့အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းရေးအစည်းအဝေးကိုမကြာခင်စတင်ဖို့ဆွေးနွေးနိုင်ခဲ့ပါတယ်။ JIMC အစည်းအဝေးဖြစ်မြောက်ခဲ့ရင်လာမယ့်နှစ်ဆန်းမှာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကျိုးညှိနှိုင်းအစည်းအဝေးမှာအစိုးရဘက်ကအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကဒုဥက္ကဋ္ဌဦးထွန်းထွန်းဦးကခေါင်းဆောင်ပြီးတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်၉ဦးတက်ရောက်ခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ EOO တွေဘက်ကလည်းဗိုလ်မှူးကြီးဆိုင်ရင်ဦးဆောင်ပြီးအဖွဲ့ဝင်၉ဦးတက်ရောက်ဆွေးနွေးခဲ့တာပါ။ဒီစည်းဝေးမှာ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက်ပူးတွဲအကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပနိုင်ရေးကိုဥတီဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့ JICM စည်းအဝေးကျင်းပနိုင်မယ့်အလားအလာကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ်
။ဒီလိုလိုမှာကျွန်တော် NCA ဇင်းနေပြီဖြစ်ပါတယ်ဒါ28နေမှာကျွန်တော်ဆက်မလို့ရှိတယ်ဒီမှာဟို EU ခေါင်းဆောင်တွေလည်းပြုံပြုံလေးတက်ရောက်လို့ရှိတယ်ဗျနော်အဲ့ကာလမှာတစ်ဆက်တစ်ဆက်တည်းကိုကျွန်မလည်းကျွန်တော်ဆက်ပြီးတော့ပြည်နယ်ပေါ်လို့ရှိမှာဒီအတိအကျတော့ကျွန်တော်လည်းပြုံပြုံလေးရတယ်
ငင်းချမ်းရေးဆိုင်ရာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆိုရင် JICM စည်းဝေးကအရေးအကြီးဆုံးဖြစ်ကြောင်းနဲ့ JICM စည်းဝေးမှာဆွေးနွေးမယ့်အချက်တွေကိုလည်းအခုလိုဆက်ပြောပါတယ်
ဒီတက်နေတဲ့ငင်းချမ်းရေးကိုပြန်စနိုင်ဖို့စမှတ်တာ JICM အဓိကယုံကြည်မှုပေါ့နော်ယုံကြည်မှုမှာမှကျွန်တော်တို့2010အတော်ရဲ့စိုးရိမ်ချက်တွေလည်းရှိတယ်။နောက်ဒီကျွန်တော်တို့သွားနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပုံမှန်ခိုင်မာအောင်ပေါ့နော်နှစ်ပိုင်းရှိတယ်စီစပိုင်းနဲ့ပိုင်းနဲ့နိုင်ငံရေးဆွေးနွေးမှုပါ။ဒီပိုင်းကြီးမှာဘယ်လိုမျိုးကျွန်တော်သဘောမျိုးရတယ်ဆိုတော့လေနောက်စီစပိုင်းရဆိုတဲ့ဘယ်လိုခိုင်မာလုပ်မလဲဆိုဒီပေါ်မှာနှုတ်နဲ့ပဲကတိကဖို့အဲ့ဒါနံပါတ်1အကားလုံးကြီးလို့ဒီစားနမလက်ကဘယ်လိုပုံစံနဲ့ပေါင်းမလဲဆိုတဲ့ပုံစံပေါ့နမ3ကတော့ဒီပေါ်မှာအစ်လိုက်အစ်လိုက်နော်ကျွန်တော်တို့ကတခါလေးနဲ့တော့မရနိုင်အဲ့တော့အစ်လိုက်အစ်လိုက်ဘယ်လိုပုံစံလဲဆိုရပါတယ်3ချက်နဲ့ကျွန်တော်တို့ကလက်သက်ဟောယူအပ်စ်လက်ခံတာဒီအောင်ပြန်မလုပ်ဘူး
တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဘက်ကပြောရေးဆိုခွင့်ရှိသူဒေါက်တာစလိုင်းလှံပုံစခေါင်းကတော့ဒီနေ့ဆွေးနွေးတဲ့အချက်တွေကိုဆုံးဖြတ်အကောင့်ထဲပေါ်ရင်လာမယ့်နှစ်ဆန်းမှာပြည်တော်စုငင်းချင်းညီလာခံကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်
။ CIM ကလည်းကျွန်တော်တို့ခုအလုပ်ဖွဲ့တွေထူဆားထားတဲ့တိုင်းဆောင်ရွက်ပေးနေဆိုရင်တော့လာမယ့်နှစ်ဆန်းပိုင်းမှာကျွန်တော်တို့ပြည်တော်စုငင်းချင်းညီလာခံကျင်းပနိုင်တဲ့အခြေအနေကိုဆောင်ရွက်ကြောင်းပြောလို့ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းစည်းဝေးတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအကြားမှာအလို့သဘောဆွေးနွေးပွဲတွေအကြိမ်ကြိမ်ကျင်းပပြီးရရှိလာတဲ့အချက်တွေကိုဒီကနေ့ပြန်လည်ညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ် အစိုးရဘက်က NCA လေးနှစ်ပြည့်အခမ်းအနားအပြီးအော်တိုဘာလ29ရက်ဓမ္မမုတ်30ရက်မှာ JICM စီဝေးကျင်းပနိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအဆိုပြုထားပါတယ်။တရင်မျိုးသားစီယုံ KNU ကတော့သူတို့ခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေတွဲဆုံညှိနှိုင်းပြီးမှသာ JICM စီဝေးကျင်းပဖို့မြစ်တက်ရက်ခံထားပါတယ်။
ကမိုးစောပြပြခဲ့တဲ့ငင်းချရေးဆွေးနွေးပွဲစဖို့တွေ့ဆုံမှုကနေခုတခါတော့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၄ဘက်နဲ့အပြည့်ရဖို့အစိုးရကိုယ်စားလှယ်အဖွဲ့တွေ့ဆုံရေးရွှေ့လိုက်တဲ့အကြောင်းကိုလည်းပြောပြပါမယ်ရှင်။မြောက်ပိုင်းမဟာမိတ်၄ဘက်နဲ့အစိုးရတို့ကြားအခုလတွင်ကျင်းပဖို့သဘောတူထားတဲ့အပြည့်ခတ်ရက်စဲရေးဆွေးနွေးပွဲကိုစီစဉ်ထားတဲ့အတိုင်းမကျင်းပနိုင်တော့ဘဲလာမယ့်နိုဝင်ဘာလစန်းပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းသမရယုံဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးဇော်ထီကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ပကြခင်မှာမြောက်ပိုင်းဘွဲ့ရင်နဲ့ဆွေးနွေးညှိနှိုင်းဖို့လုပ်နေပါတယ်။အဲဒါနိုဝင်ဘာလစန်းပေါ့နော်။အော်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ဘွဲ့နဲ့ပေါ့နော်။စသည်ဖြင့်ကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အော်တိုဘာလလည်းကျွန်တော်တွေ့ဖို့မရှိတော့ဘူး။မရှိတော့နိုဝင်ဘာလထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်။ဟိုတွေ့တဲ့အခါမှာလည်းနံပါတ်1ကတော့ရက်ပေါ့နော်။ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ9ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေဘယ်ရက်ကအဆင်ပြေမလဲပေါ့။နောက်ထပ်ကတော့တွေ့မဲ့နေရာပေါ့။တွေ့မဲ့နေရာလည်းကျွန်တော်တို့အရင်ကတော့တိုင်းတုံမှာလက်ချိန်ဆက်တိုက်ကျွန်တော်တို့တွေ့ပြီ။အဲ့တော့တိုင်းတုံမှာဆက်တွေ့မလားပေါ့။သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်။အဲ့အဆိုပြုထားတဲ့နေရာတွေပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုံးနှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြန်ကြည့်ပြီးတော့တွေ့ဖို့ရှိပါတယ်။အဲ့တော့လေးဘွဲ့လုံးနဲ့ပနာမတိခတ်တက္ကမှုရစဲရေးသဘောတူညီချက်လက်မှတ်ထိုးဖို့ရှိပါတယ်
။ပထမသဘောတူညီချက်အရနှစ်ဖက်တွေ့ဆုံကြမယ့်ရက်ဟာသတင်းကျွတ်အများပြည်သူယုံပိတ်ရဖြစ်တာကတကြောင် NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားတို့နဲ့တိုက်ဆိုင်နေတာကြောင့်အော်တိုဘာလအတွင်းမကျင်းပနိုင်တော့ဘဲနဲ့နိုဝင်ဘာလစမှကျင်းပဖို့အစိုးရဘက်ကအဆိုပြုခဲ့တာဖြစ်ပါတယ်။ပြည်ရဲစက်တင်ဘာလ18ရက်နေ့ကကျိုင်းတုံမှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေအော်တိုဘာလအတွင်းတွေ့ဆုံဖို့သဘောတူညီချက်တချို့ရခဲ့တယ်ဆိုပေမဲ့တိကျခိုင်မာတဲ့ဆုံးဖြတ်ချက်တော့မချနိုင်ခဲ့ကြပါဘူး။အဓိကသဘောတူညီလို့မရနိုင်တဲ့အကြောင်းဟာတက်နေရာချထားရေးကိစ္စဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကထုတ်ဖော်ပြောဆိုကြပါတယ်။ဒါ့အပြင်အပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေမှာတရုတ်ပါဝင်မဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ခဲ့တယ်လို့လည်းဆိုပါတယ်။မဟာမိတ်သုံးဘွဲ့ဖြစ်ကြတဲ့ MNDAA, TNLA နဲ့ AA တို့ကတော့ဒီနှစ်ကုန်ပိုင်းလောက်အထိတစ်ဖက်သက်အပြစ်ခတ်ရက်စဲကြောင်ကြေညာထားပေမဲ့စစ်တပ်ဘက်ကစက်တင်ဘာလ21ရက်နေ့မှာတက်တန်းကုန်သွားတဲ့အပြစ်ရက်စဲရေးကြေညာချက်ကိုတက်တန်းထပ်မတူတော့ပါဘူး။မဟာမိတ်သုံးဘွဲ့ဘက်ကတော့စစ်တပ်ရဲ့ထိုးစစ်တွေရှိနေသေးရင်တိုက်ပွဲတွေဆက်ဖြစ်နေဦးမယ်လို့သတိပေးထားပါတယ်။လက်ရှိအချိန်ထိတော့မဟာမိတ်သုံးဘွဲ့တရှိရာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါလိမ့်ရှင
်။ဆရာရှင်များရှင်။ရှင်းပြည်2020ပြည်စာရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပါ။ဒီကနေ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူလူအထွေတာဝန်ချီခဲ့တယ်လို့ဆိုနိုင်ပါလား။လူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါကလေးဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်သောတာရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ်အထွေဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။တောက်ကြနေညရဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ5ကီလိုမီတာ32 40 48အပြင်ပ ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ဒီနှစ်နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့လီသီယမ်အိုင်းဘက်ထရီကိုစူးစမ်းခဲ့ရပါတယ်။အဲ့တော့နီကယ်ကက်ဒမီယမ်ပေါ့နော်နိုက်ကယ်ဘက်ထရီရောနီကယ်မက်တယ်ဟိုက်ဒရိုက်ဘက်ထရီတို့စပေါ်တဲ့အချိန်မှာသိပ်လေးတဲ့အတွေ့
ဒီနှစ်ဓာတုဗေဒဆိုင်ရာနိုဘယ်ဆုရသွားတဲ့ဆုဟာဘာကြောင့်ထိုက်ထိုက်တန်တန်ရသလဲဆိုတဲ့အကြောင်းသိပ္ပံပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်။မတ်မြတ်စုသက်ဟာအမေရိကန်ထက်တန်းကြောင်းပြီးတဲ့နောက်16နှစ်အရွယ်မှာပဲစစ်မှုထမ်းဖို့ရွေးချယ်ခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ဖော့တ်လီစစ်တင်တန်းကြောင်းတက်ခဲ့ပြီးတော့ logistic specialist အဖြစ်တာဝန်ထမ်းဖို့ဆုံးဖြတ်ထားတဲ့စစ်တင်တန်းတက်နေစဲမတ်စုမြတ်သက်ဟာဘာကြောင့်အမေရိကန်စစ်သည်မီအလုပ်ကိုရွေးချယ်ခဲ့တယ်လဲဆိုတာသူ့ရဲ့မိခင်ဖြစ်သူနယူးယောက်မြို့ကရဲဝန်တန်းတာဝန်ထမ်းဆောင်နေတဲ့မိခင်ဒေါ်လာလဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမတ်စုမုံကတင်ဆက်ပေးထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
မန္တလေးဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာလေးရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။အခုရောက်လာတဲ့အချိန်မှာမမျက်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမဘက်ကနေပြီးတော့စူးစမ်းခဲ့ရတာရှိလဲ။နောက်ဒီမမြတ်တဆုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစ조사အထုတ်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်အနေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးမှာနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမားတို့ဒီနယူးယောက်ဒီကွင်းစ်ကိုအမားတို့ရောက်တဲ့အခါမှာအတိမိတ်ဆွေကအမားတို့မရှိဘူးဘယ်ကနေဘယ်လိုခရီးကိုကျောင်းစာထားရမလဲလဲအမားကမသိဘူးမသိတော့အမားက Department of Education ကိုအမားသွားပြီးတော့ငါတို့ကတော့ဒီလိုလာတယ်ငါသမီးလေးကိုကျောင်းတက်ချင်တယ်ဆိုတော့အမားတိုင်းပြောတော့အမားသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ဒီ OE ကနေပြီးတော့အမားတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအကြည့်ကြောင်းတက်ခဲ့လေ certificate ပါလားဆိုတော့အမကမပါလာခဲ့ဘူးဟိုယူရမှလည်းအမမသိဘူး။နောက်အဲ့ဒီကြောင်းကလည်းမပေးဘူးညီမရေ။အဲ့တော့အမကိုဒီ OE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ New Town High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက Grade 9ရနေစတဲ့ရတယ်။အဲ့ဒီမှာကျောင်းစာသွားအပ်တဲ့နေ့မှာတမီးလေးကိုသူတို့ကနေပြီးရေးဖြည့်လေးဖြည့်ခိုင်းတယ်ပြည့်ရခါကျတော့အင်္ဂလိပ်စာ novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါပေမဲ့သူအိုင်နာသူတို့ကနေတော့ grade 9ရနေစတဲ့။နင်းအဆင့်မိတယ်ဆိုရင်တော့နင်းဟောငါတို့တွေကဒီအတန်းခုံပြီးနေတယ်သူကတော့ပြောတယ်။ဒါပေမဲ့သူတို့အတန်းတော့မခုံပြီးဘူး။ grade 9ရနေပြီးတမီးလေးကစတဲ့ရတယ်။အဲ့တော့အမကလည်းတမီးလေးကိုအားပေးတယ်။အတမီးအတက်တော့နည်းနည်းနင်းကကြီးသွားတယ်။ grade 9အတက်ထက်နင်းကကြီးသွားတယ်ဆိုတော့နင်းအားမငယ်နဲ့ဒါနင်း basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုတမီးလေးကအမဖိတ်တဲ့ခွန်ကအမပေးပြီးတော့ဒီ grade 9ရနေပြီးတော့ဒီ New Town High School မှာသူစတဲ့ရတယ်မြန်မာ။အဲ့တော့ grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်နေမှာမေဂျာခွဲတဲ့အခါမှာတမီးလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာတမီးလေးရွေးချယ်လိုက်တာကွန်ပျူတာနဲ့ second က business ကိုရွေးချယ်တယ် ตัวเลยเป้ตัวยุ้ยเฉยเลยบาดายังนักคุมหาแต่คุมจะลงตัวไม่ยากเลยเนี่ยตัวยุ้ยเฉยเลยบาดายังก็ฟอร์เรนซ์ไซเอนซ์เพี้ยนเลยฟอร์เรนซ์ไซเอนซ์ก็เจ้าอย่างมารู้มาลงว่าแบ็กกราวน์นอเลจมารู้ลงว่ามีจิตใจมีเนี่ยไม่เอาสักลงมาอันนี้ตัวตมีเดียมายุ้ยเฉยเลยบาดายังก็ยากไปไหมเนี่ยดูโจ้ซาเลยดูลีลาเลยค่ะมาตัวเส้นเงินซาตัวเลยดูคริมินัลเจสตินเนี่ยบัตรตีเนาะไอ้รู้คู่โซลูชันเลยมันมีแต่สุขาดีอเมริกันซ ောတယ်ဟိုပေါ့နော်အမေကြီးပေါ့ဟိုမိမိဒီအာမေလေးကိုဟိုသူ join တယ်နဲ့ပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမမိမိတယောက်တည်းရှိတာငါလုံးဝသဘောမတူဘူးမင်းဥမာမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မိကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option နဲ့အားရှိတယ်ပေါ့ဗျာညာဘက်သူပြောချတယ်အဲ့နဲ့အမပထမတစ်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး grade 10မှာအမကတော့ကိုပညာရေးပဲအားလုံးစိုက်ပေါ့နော်ပညာလေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုပ်နဲ့ဘာဖြစ်တယ်냐ဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်လာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူတို့ထပ်ပြောပြမိမိတို့ကြောင်လာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတားနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်ပြီးနေလေဒီ high school တက်နေစဉ်ကာလမှာသူကအငယ်နဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအငယ်နဲ့လုပ်တယ်ဥပမာ Saturday တိုင်းမှာသူက future soldier training ဆာရှိတယ်future soldiers training ကိုလည်းသူကအများတက်ပြီးသွားတယ် activity တွေသူလုပ်တယ်ပြီးတဲ့အခါကျတော့သူက step by step ပေါ့နော်သူဟို physical test တွေ medical examination တွေလုပ်တယ်ပြီးတဲ့အခါကျသူအုတ်တန်းတက်စာတွေပါသူစိတ်ဆိုတဲ့အဆင့်တွေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူစောက်ကြလို့လိုင်းလာမှသူသွားတက်ရတယ်အခုတော့သူကပြီးသွားပြီပေါ့ပြီးတဲ့အခါကျတော့သူဆောင်ဝဲသူ့ကိုဖြည့်ခိုင်းတဲ့အခါမှာအသင်္ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းရှင်ကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိနေအခါမှာဒီ logistic specialist တယောက်အဖြစ်ရည်ဖို့အတွက်သူကအခုဒီ Virginia Hotel မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတခါထပ်ပြီးနေပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူဟာဒီ US ရဲ့အထင် of the task overseas ကိုသူဆီလွှတ်ချင်ခံရမယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိဘူ
းဟုတ်ကဲ့အဲ့တော့အဲ့ဒီထဲမှာကိုကိုတိုင်းကလည်းဒီ New York မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင် American စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီ American ပြည်တော်စုကိုရွှေပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်တက်စုဆိုလို့ရှိရင်တော့ဒီဆယ်ကျော်သက်အရွယ်ကနေစပြီးသူကစူးစမ်းခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်တင်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလေရှင
်။အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုရင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူး။အော်ရောက်ရောက်ချင်းသူ grade 9ရနေစတက်ခဲ့ရတယ်တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူးဒါပေမဲ့သမီးလေးဟာသမီးလေးကိုအမမလိန်ခိုင်းဘူးဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေ refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူးသမီးလေးကိုမြင်ပြီးတော့မှသာ refugee ရတာဆိုတာသူကသိတာဆရာမတွေကအစားပါဘူးဖေးမာတယ်ညီမလေးပြောရရင်တော့သူတို့ဖေးမာပြီးပေးကြတယ်အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံးချင်တယ်ဘာလို့ဆိုတော့အမအဖေနေရာရောအမေနေရာရောတာဝန်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမကထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင် အမအလုံးလုပ်တယ်ဒါပေမဲ့ဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ၃မိ၅ခုအမအလုပ်ကိုမလုပ်ဘူးတမိလေးနဲ့အမအချိန်ပေးဖို့အတွက်အမရဲ့ကိုယ်ပိုင်အချိန်နဲ့အမထားတယ်ပြီးတဲ့အခါကျတော့ဒါတမိအတွက်ကိုကောနော်အမတို့ကဘာဖြစ်စေချင်တာလဲကိုဖြစ်ချင်တဲ့စံသားတစ်ခုရယ်ဒါတမိဖြစ်ချင်တဲ့စံသားရယ်ဒါတမိတို့ရဲ့အရင်လေးရအောင်မယ်ဒါတမိဘာဖြစ်ချင်တာလဲအဲ့ဒီစံသားနှစ်ခုကိုအမ be benevolent. Oh, Master Pinaibo, who are Malade swinging. Oh, the Tananga machine, American or Malade, Galamari, Pinaid the Kuguru, a ma, the usage in it, and now feature in it. Oh, two more say I'm a lobu, Uma, oh, English and a patay, Gugu Rile, Lila, the English and a patay, Lila Dene. ตาตะมี่โอเลอังกฤษภาษาเนี่ยปะตังนี้เลขาเสียเฉยเนี่ยอเจาะก็อี้ก็อัฐก็อกงลงอ่ะเนาะอกงลงอะหลุမျိုးปินเส้นပြီးတော့ဟိုအမားတော့လာသေးတယ်လေလာတဲ့အခါမှာလေဒီမှာကြုံတွေ့ရမှာတယ်တော့အများကြီးရှိတယ်ဒါတော့ကိုယ့်ရဲ့မိရာဒေတာပေါ်မှာမဟုတ်ဘူးပြီးတော့အမားတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ်လူမျိုးအချင်းချင်းမှာလေကိုယ်စိန်ခေါ်တဲ့လူရှိတယ်အဲ့ဒီဟာတွေအတွက်ကိုကမ မန်မလာရည်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော်ရှိစေချင်ပါတယ
်မဆုမွန်စီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးခန္ဓာကိုမနေ့ကမနေ့မှလည်းပြန်ပြီးနှာစင်နိုင်ပါတယ်ရှင်အခုလိုအောက်တိုဘာလကုန်ပြီဆိုရင်အမေရိကန်ပါဝင်အနောက်နိုင်ငံတွေမှာဟော်လိုဝင်းပွဲတော်တွေကျင်းပလေရှိကြပါတယ်။ကလေးတွေကချောကလက်တကြားလုံးတွေကိုတအိမ်တက်ဆင်လိုက်ပြီးတော့တောင်းလေရှိသလိုလူကြီးတွေပါပျော်ပွဲရှင်ပွဲမျိုးစုံကျင်းပတဲ့ဟော်လိုဝင်းပွဲတော်အကြောင်းကိုအောင်အောင်တင်ဆက်ထားတာကိုဒီသတင်းပတ်ရဲ့သတ္တဆုံနဲ့အမေရိကန်တခွေမှာပြန်ပြီးတော့ထုတ်လွှင့်ပေးကြပါတယ်ရှင်။
ကဘာတဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီရဲ့လူတွေတပြောတပါးဆင်နွှဲလေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်နွှဲကြတဲ့စောင်းဦးပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman Batman စတဲ့လူစားကောင်းတွေဝတ်တဲ့ဝတ်စားတွေဝတ်ချစ်စရာကောင်းတဲ့တိရစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိန်တဆင်းအင်္ဂလိပ်ရှေ့မှာချထားတဲ့ချောကလက်တကြားလုံးချတာတွေကိုလူတို့လောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ
ဝါရှင်တန် DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတန်ယုံတွေမှာလဲ Halloween Party တွေကျင်းပကြပါတယ်။အဲဒီမှာရိုးရအစားအစာအကတောက်စရာတွေနဲ့တန်ယုံတွေကအိတ်ခံလေးရှိပါတယ်။ဒါ့အပြင်ဝါရှင်တန် DC ရဲ့နာမည်ကြီးဟိုတယ်တွေမြစ်တွင်းအပျော်စီးတင်မောတွေပေါ်မှာပါ Halloween Party ပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုံကတော့မပါမပြီးတဲ့ဒလီတစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေးရှိပါတယ်။မြို့တော်ဝါရှင်တန် DC အပြင်ဘက်က Butler's Orchard ဆိုတဲ့ဆက်ကင်းမှာတော့အလှဆုံးရွှေပြုံကြီးကိုဘယ်သူစခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါရယ် Maryland ပြည်နယ်ဂျာမန်တောင်မြို့က Butler's Orchard ဆက်ကင်းမှာထောင်ထဲချီတဲ့ရွှေပြုံကြီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံကြီးကိုဘယ်သူစခုနိုင်လဲဆိုတာကိုပြန်ကြတာပါခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းမှုလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘသူမဆိုပြောမှုကင်းဝင်ကပါတဲ့လေလမ်းလျှောက်နိုင်ကြပါတယ် Butler's Orchard Cycle Manager Tyler Butler က
Every year there's always one or two people that will call
တနည်းကိုတယောက်နှစ်ယောက်ကပြောမှုကင်းနဲ့လမ်းပြောင်းနေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထုံဆက်နောက်တွဲပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံသီးကင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်သီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ်Tristan Piazza ကတော့ Halloween အတွက်ရွှေဖြုံသီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ်
။ I'm going to make the scariest face in the whole
world. ဒါနဲ့မှကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ဖြစ်ပါမယ်
။ Butler မိသားစုဟာ120 hectare အကျယ်ရှိတဲ့စိုက်ခင်းကိုပိုင်ဆိုင်ပြီးယာဒီအလိုက်သီးနှံတွေဟင်းသီးဟင်းရက်တွေပန်းမင်းတွေစိုက်ပျိုးပါတယ်။ဒါပေမဲ့လည်းလူငယ်တဲ့အနည်း60လောက်ကစပြီးတော့ဘသူမဆိုအခကျင်းတွေပေးပြီးတော့ကိုယ်ပါသာလာရောက်စခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါတယ်။ အသက်89နှစ်အရွယ်ရှာလီဘတ်လာနဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မွန်းတို့ကဒီအစည်းအဝေးအတွက်အကြံရခဲ့တာပါ
And it's a delight to go out on the farmers, which I do a lot. Chan e
Ken Mariam nga ro sai pyo chan ne ko khle rwe ba kho la ba de. Bedlas Orchard chan ko yau yin mwe ye mi Honduras ka chan ko tri ya mi de lo so ba de.
It's a little bit of what I used to have as a kid. So that's why
ငွေရောကခြံထဲမှာစောခဲ့ရတာမျိုးပြန်မှတ်ရစေတဲ့အတွက်ကြောင့်မြို့ပြင်ကခြံကိုခလေးတွေခေါ်လာတာပ
ါအခုခါမှာတော့ရှာလီဘတ်လာရဲ့အသက်30အရွယ်မြေးတွေကဒီခြံကိုဦးစီးလုပ်ကင်နေတာပါအထွေထွေမန်နေဂျာထိုင်လာဘတ်လာကဒီခြံမှာရွှေပြုံသီးဘလို့တီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ခလေးမိဘတွေကသူတို့ခလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ခလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
ကျမမိဘတွေကလည်းကျမကိုဒီခေါ်လာလေးရှိပြီးအခုတော့ကျမကလေးတွေလည်းပြန်ခေါ်လာရတဲ့အလှည့်ရောက်ပါပြီ။သူလည်းဒီနေရာမှာဆက်နေပြီးအိမ်တော်ရက်သားကြ။အဲ့ဒီနောက်သူ့ကလေးတွေကိုဒီနေရာခေါ်လာအောင်မယ်ထင်ပါတယ်
။မိသားစုစိုက်ပျိုးရေးခြံရရာရေရှည်မှာရက်တည်ဖို့ခက်ခဲတာကြောင့်အခုလိုစောင်းဦးရသည့်ကာလရွှေပြုံသီးရွေးပွဲတော်နဲ့ခြံရက်တီးနံရသည့်အချိန်မှာလာရောက်လက်ပတ်ဝယ်ယူကြသူတွေကိုအထူးကျေးဇူးတင်ကြောင်းလဲဘတ်လာမိသားစုကပြောပါရယ်ခင်ဗျာ
Pumpkins are pride to the town of Aspen Bay As the pickup trucks come rolling up their treasures to display
ဒီကတော့ California မြောက်ပိုင်းကရွှေပြုံသီးအလေးချိန်ပြိုင်ပွဲအကြောင်းကိုတင်ပြပေးရမယ်Oregon ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေပြုံသီးကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်။ April 15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေပြုံသီးမျိုးစေ့ဟာအလွန်ကောင်းပြီးတော့ယာဒီဥတုကလည်းသိမ့်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေပြုံသီးကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ်။
This warming trend that we seem to be under at least right now has
ရေဒီဒီဆက်မှာယာဒီဥကတော်လေးနွေးနေပါတယ်အေးရနေရဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်သက်တိုက်ယာဒီဥကနွေရောရွှေဖြုံသီးစိုက်ဖို့ယာဒီဥကအနေတော်ဖြစ်နေပါတယ
်ဒေဇာဟာဖြုံသီးပြိုင်ပွဲမှာ၄နှစ်သက်တိုက်အနိုင်ရလာတာပါဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး15200နီးပါးရခဲ့ပြီး Half Mumbai ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘန်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာပါ
You know, we spent 12 months on this, so this is kind of the culmination of...
ရွှေပြုံသီးကိုစနစ်လာချေယူခဲ့ရတာပါ။ဒါလာတော့ကြာထိမ့်သိမ့်လာခဲ့တဲ့ရလတ်ပါ
။သူဟာရွှေပြုံသီးကို backhoe ကားနဲ့မပြီးတော့ truck ကားပေါ်တင်စနစ်နာရီကြာ California ကိုကားမောင်းလာခဲ့တာလို့ပြောပါတယ်။လူတွေတော်တော်များများကလည်းဖြုံသီးကြီးကိုကြိုက်ကြတာကြောင့်ကျေနပ်မိတယ်လို့သူကပြောပါတယ်
။ Thousands of people will get pictures with it, which is, you know, really kind of why we do this in the first
place. ဒီတော့ညဒီရွှေပြုံသီးနဲ့ဓာတ်ပုံရဲနဲ့ကျွန်တော်တို့ကအကြီးကြီးဖြစ်အောင်စိုက်ခဲ့ရတာပါသူတို့တွေလည်းပြောကြတယ်လေပေါ်တော့ပြီးချိန်ချင်တော့အင်ကိုယူသွားပြီးအင်ရှိမှချထားလိုက်ပါမယ
်ဒါပေမဲ့လေဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူးကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာအခုတခါတော့မစ်ရှိဂန်ပြည်နယ်ဒီထရိုက်တလိပ်ဆန်ယုံကတလိပ်ဆန်လေးတွေရဲ့ဖြုံသီးနဲ့စော်ကစားစီရဲ့ပွဲတော်အကြောင်းတင်ပြပေးပါမယ်မြဝန်တွေဝဝန်တွေပင်ကွင်းငှက်တွေကဆလို့တလိပ်ဆန်မျိုးစုံရှိကြတဲ့ Royal Oak အရက်ကတလိပ်ဆန်ယုံမှာဝန်ထမ်းတွေကရွှေဖြုံသီးအပါဝင်တခြားဆောင်းဦးရာသီပေါ်သီးနှံတွေကိုတလိပ်ဆန်တွေအတွက်အရှံပဲထားထားပေးရတယ်။တလိပ်ဆန်ယုံဝန်ထမ်းတဦးဖြစ်သူ Elizabeth Arbor ကအော်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါရစေ။
Today is our smashing pumpkins event.
ရွှေပြုံသီးနဲ့ကစားစီရဲ့အစီအစဉ်ကိုနှစ်များစွာကတည်းကကျင်းပလာတာပါ။တနှစ်ကိုနှစ်ခါကျင်းပပြီးဒီချိန်ကတော့နိုင်ငံတော်အားလည်းရဲ့တရရဲ့မှာကျင်းပပြီးနောက်တစ်ချိန်ကိုတော့အခုလို Halloween အချိန်မှာပဲကျင်းပပေးတာပါ
။တလိပ်ဆန်တွေကိုပိုးပြီးတော့ပျော်ရွှင်စေလိုတာကြောင့်ပင်ကွင်းခန့်တွေအတွက်ဆိုရင်ရွှေပြုံသီးကိုအပေါက်ပေါက်အထဲမှာငါးတွေထည့်ပေးထားသလိုဝတ်ဝင်တွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်။ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ချက်ကြီးစုပေးနေတာကြောင့်လာရောက်လက်ပတ်သူတွေအနေနဲ့တလိပ်ဆန်တွေအကြောင်းမြေမြန်လေးလာနိုင်တယ်လို့အနီးကပ်ကြီးစုခွင့်ရတယ်လို့တလိပ်ဆန်ယုံတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
ကိုအောင်ရဲ့တက်တာဆောင်လေးအမေရိကန်တခွင်းစီစဉ်ကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်၃ဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးရလိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရိဒာတင်ကပြောပြပေးမှာပါ။
ဓာတုဗေဒနိုဘယ်ဆုရတဲ့ဟာ lithium ion ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တန်ရလဲဆိုတော့သိလာပါလိမ့်မယ်ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ်
ဒီ battery တွေထဲမှာနောက်ဆုံးတည်ထွင်တဲ့ Nobel ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှချက်သေးသေးလေးတွေကစားပြီးလျှက်စစ်ဆွမ်းရင်ထုတ်တဲ့စိတ်ယုံကြီးတွေအထိသုံးနေကြတာပါဒီလိုသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြတာဖြစ်ပါတယ
်ပထမအဦးဆုံးစတွင်ခဲ့တဲ့ဟာတော့ lead battery အဲ့ဒါကတော့18ရာစုကပြင်သစ်ယူပါပေတာပညာရှင်တဦးကထွင်ခဲ့ပါနောက်19ခုရာစုအစောပိုင်းလောက်ကြာတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူကနီကယ်ဆိုတဲ့ဓာတ်ထုနဲ့ကက်ဒမီယမ်ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့နီကယ်ကက်ဒမီယမ်ကိုထွင်ခဲ့ပါတယ်အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ့ပေါ့ပါပါနဲ့ပယ်နိုင်ပါတယ်ဒါပေမဲ့နီကယ်ကက်ဒမီယမ် battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်အားပြန်ဖြည့်တဲ့နီကယ်ကက်ဒမီယမ်ရဲ့ကြေတနာပါလေဆိုလို့ရှိရင်ဒီမှာ elephant memory လို့ခေါ်ကြပါတယ်ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်ဓာတ်အားအကြာကြီးတွင်းရတာကလည်း400လေးလေးသေးတယ်ခဲ battery လောက်တော့မလေးတော့ဘူးပေါ့အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီနှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်1980လောက်မှာစပြီးတော့ထွင်ခဲ့ပါတယ် nickel cadmium လို့ elephant memory မရှိတော့ဘူးသွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြည့်တရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုဗေဒနိုဘယ်ဆုရတဲ့ဟာနဲ့ပတ်သက်လို့ကတော့ဒီ lithium ion ပေါ့နော် lithium မဟုတ်ဘူးနော် lithium ion lithium ion battery ကိုတော့1990လောက်မှစပြီးတော့ဈေးလာကြတည်ထွင်ကြတာဖြစ်ပါတယ
်ရက်စစ်ဆွမ်းအားကိုထုတ်ပေးဖို့အတွက် battery တွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်အောင်ပါအ
ဲလိုလိုပြောရရင်ဓာတုဗေဒဓာတ်ပြောင်းလဲမှုကနေရက်စစ်စီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါbattery ထဲမှာဓာတုဗေဒဓာတ်ပြောင်းလဲမှုရှိတယ်အဲဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တင့်ထားလို့မရအောင်ဒါပေမဲ့ဓာတုပစ္စည်းတွေကိုပြတ်လိုက်အရေထဲမှာဓာတုစွမ်းအင်အဖြစ်တင့်ထားပြီးတော့လျှက်စစ်စွမ်းအင်ပြောင်းပေးလို့ရတာဟာ battery ဓာတ်အိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့ဓာတ်ထုနဲ့လုပ်ထားတဲ့အဖိုးတိုင်းဒါမှမဟုတ်လို့ရှိရင်အဖိုးပြားနဲ့အမတိုင်းနဲ့လျှက်စစ်စီးနိုင်တဲ့လျှက်လိုက်အရေထဲမှာပေါ့နော်အပြင်းနဲ့ဝါယာဂျိုးနဲ့မီးလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ကိုတိုင်းကအလက်ထရောနီကပြက်လက်အရေကိုဖြတ်ပြီးတော့အမတိုင်းစီးဆင်းတာပြက်ဆက်ထွက်လာတာပါပဲအပေါ်တိုင်းအမတိုင်းမှာရှိတဲ့ဓာတုပစ္စည်းတွေဓာတ်သဘာဝဓာတုပြောင်းလဲမှုကြောင့် oxide lead oxide လိုဟာမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအမ်းရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလော်လော်လုံးလို့ရတာရှိပါတယ်အာလူဒါမှမဟုတ်လို့ရှိရင်တံပြာတိကိုဒီဘက်ကတန်းချောင်းတစ်ချောင်းဒီဘက်ကတွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်ဒီလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရင်ဒီမိမ့်မိမ့်လေးမြင်ရတယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်က M Stanley Whittingham Texas တက္ကသိုလ်က John B. Goodenough နဲ့ဂျပန်နိုင်ငံ Nagoya တက္ကသိုလ်က Akira Yoshino တို့ဖြစ်ပါတယ်ဒီဆုရှင်၃ဦးဘာရီတုတေသနလုတ်ခဲ့တာပါလေ
ဒီနေ့နိုဘယ်ဆုရသူ3ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစ조사ခဲ့ရပါတယ်အဲ့တော့ nickel cadmium ပေါ့နော် niket battery ကို nickel metal hydride battery တို့စပေါ်တဲ့အချိန်မှာတိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စ조사တယ်အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွင့်မရတဲ့ရေနံလောင်စာသဘာဝတန်ငွေစားပါမှုကအဲ့အချိန်မှာတော်တော်ကိုပြဿနာစပေါ်တဲ့အချိန်အဲ့တော့ရေနံလိုသဘာဝရုပ်ကျွင်းရရတဲ့ဆွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထိုးဖို့စူးစမ်းတယ်စူးစမ်းနေတဲ့အထက်မှာအဲ့ဒီပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေနေအမှန်မထင်သေးနဲ့ပြည့်စစ်ဆွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့ဆွမ်းအင်တူလောင်မှုများတဲ့အဲ့ဒီတိုက်တေနီယမ်ဆာဖိုင်နဲ့လစ်သီယမ်အိုင်ယွန်ကွန်ပေါင်းတက်တူတမျိုးစတွေ့တယ် တွေ့တဲ့အခါမှာဒါကိုရောက်ချပြီးတော့စပြီးတော့သူတို့လေ့လာကြတာပေါ့နော်အဲ့မှာ lithium ion battery လုပ်နိုင်တယ်ဆိုတဲ့ဟာကိုစပြီးတွေ့ခဲ့တာပါနောက်ဆက်နှစ်လောက်ကြာတဲ့အခါကျတော့ပါမောက္ခ good enough က titanium sulfide စာ titanium dioxide နဲ့ lithium နဲ့ကပို့ပြီးတော့တရားစစ်တိုးလောင်နိုင်မယ်ဆိုပြီးတော့သူက theory နဲ့တွက်ပြပါတယ်အဲ့ဒါကိုကြည့်ပြီးတဲ့အခါကျ1965ခုနှစ်လောက်ကြမှာဒီဂျပန်နိုင်ငံကကုမ္ပဏီတစ်ခုကဒေါက်တာယိုရှိနိုကနေပထမဦးဆုံး lithium ion battery ကိုအောင်မြင်စွာထုတ်ပြနိုင်တဲ့အတွက်ဒီပုဂ္ဂိုလ်သုံးဦးကိုရှင်းမြင်တာဖြစ်ပါတယ်အမှန်ဆိုလို့ရှိရင်ဒီ lithium ion battery နဲ့ပတ်သက်တဲ့ဟာကိုဓာတုဗေဒ Nobel ဆုပေးတင်တာကြားလာပြီ
1997မှာဈေးကွက်ထဲရောက်လာတဲ့ lithium ion battery ဟာပေါ်ပါပြီးအားသိကောင်းတယ်လို့အားလဲပြန်သွင်းလို့ရတဲ့အတွက်လက်ကင်ဖုန်းတွေ laptop တွေကနေလျှက်စစ်ကားထိနေရာတကာမှာတုံးနေကြတာပါဒါအပြင်ဒီ battery ကပြန်ပြည့်မြဲစွမ်းအင်တွေရှိကရတယ်စွမ်းအင်ပမာဏအတော်များများကိုလည်းပျောက်မသွားအောင်တင်ထားပေးနိုင်ပါလေ
ဒီနောက်ဆုံးပေါ် lithium ion battery ဆိုလို့ရှိရင်အကြိမ်ပေါင်း 4,000-5,000 လောက်အထိကိုဓာတ်အားပြန်သွင်းလို့ရပါတယ်သူ့ရဲ့အထက်မှာရှိတဲ့ဓာတ်ပစ္စည်းတွေလုံးဝမပြောင်းလဲသွားဒီအထိပေါ့နော်အကြိမ် 4,000-5,000 ဆိုလို့ရှိရင်အများကြီးတုံးလို့ရပါပြီခုနောက်ဆုံးပေါ် Tesla ပေါ့နော်ကားတစ်ခုလုံးကိုလျှက်စစ်နဲ့မောင်းတဲ့ electric vehicle ကားဆိုလို့ရှိရင်နောက်ပိုင်း lithium ion battery ကိုတုံးပါပြီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်တော့လျှက်စစ်ကားရဲ့ကားစေးကတအားကျလာပါအဲဆိုလို့ရှိရင်နောက်ဆုံးဓာတ်စီမတုံးဘဲနဲ့တရက်စစ်ပြန် charge လုပ်ပြီးတော့တုံးတဲ့ကားတွေအများကြီးပေါ်လာပါလိမ့်မယ်။ကြီးဆိုင်ရာအာကာသစခန်းမှာလည်းကဘာအပြင်ပဲမိုင်200လောက်ရောက်သွားနေတယ်။ကဘာကိုပတ်နေတဲ့ဟာမိနစ်90ကြာလို့ရှိရင်တပတ်ပတ်တယ်။ဒါပေမဲ့မိနစ်90ကြာလို့တပတ်ပတ်နေတဲ့အချိန်မှာအာကာသစခန်းနဲ့နေကြာကိုကဘာရောက်သွားတယ်မိနစ်30လောက်ကပောင်နေတဲ့နေရာပေါ့နော်။အဲ့ချိန်ကြာလို့ရှိရင်ဘက်ထရီတွေတုံးရပါတယ်။ဒီနှောင်းကနီကယ်ကက်ဒမီယမ်တို့ iron battery တွေဆိုလာပြားတွေကနေပြီးတော့အဲ့ battery ကိုတုံးတယ်။အခုမနစ်ကစပြီး lithium iron battery ကိုစပြီးတော့တုံးပါပြီ
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပေးမယ်။
တော်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။အခုတောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ကထရမ့်စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းနေတာပါဗြိတိန်နိုင်ငံလန်ဒန်မြို့နီးမှာရပ်ထားတဲ့ထရက်ကားတစ်စင်းပေါ်မှာတေဆုံးသွားတဲ့လူ39ယောက်နဲ့ပတ်သက်လို့တံတရားရှိသူနောက်ထပ်2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်ဗြိတိန်အနောက်မြောက်ပိုင်းဝါရန်တယ်မြို့ကအသက်38နှစ်အရွယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဖြစ်ပြီးတော့သူတို့ကိုလူတက်မှုအပါအဝင်လူကုန်ကူးမှုမှာပူးပေါင်းကြံစည်မှုတွေနဲ့တံတရားရှိတဲ့အတွက်ဖမ်းဆီးခဲ့တာလို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ဒီအမှုနဲ့ဆက်ဆက်ပြီးတော့ဒီအစောပိုင်းကဖမ်းဆီးထားတဲ့အသက်25နှစ်အရွယ်ထရက်ကားမောင်းသမားကိုလည်းလူတက်မှုနဲ့တံတရားရှိလို့ဆက်ပြီးတော့ဖမ်းဆီးထားပါတယ်။အမေရိကန်နိုင်ငံရေးလောကမှာဩဇာညောင်းတဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့အောက်လွှတ်တော်အမတ်အလိုက်ဇာကမင်းရဲ့ဇာကနာအခမ်းအနားကိုသူ့ရဲ့နေရပ်မေရီလန်းပြည်နယ်ဘယ်တီမိုးမြို့ကဘက်ပတစ်ဘုရားကျောင်းတစ်ခုမှာအခုအတန်းလွှင့်နေချိန်မှာကျင်းပနေပါတယ်။အောက်တိုဘာ18ရက်နေ့ကအသက်68နှစ်မှာကွယ်လွန်သွားတဲ့အမတ်ကမ်းမင်းသာမေရီလန်းပြည်နယ်ရဲ့အမှတ်9မဲဆန္ဒနယ်မှာ1996ခုနှစ်ထဲကလွှတ်တော်အမတ်ဖြစ်အကြိမ်ကြိမ်ရွေးကောက်ခံခဲ့ရတာပါဒီကနေ့ဇာပနအခမ်းအနားကိုသူ့ရဲ့လှုပ်ဖော်ဂိုင်ဘက်လွှတ်တော်အမတ်တွေအပြင်သမ္မတဟောင်းဘရက်အိုဘားမားနဲ့ဘီလ်ကလင်တန်တို့တက်ရောက်ပြီးတော့အမှတ်တရစကားတွေပြောကြားနေပါတယ်သူဟာအမေရိကန်ဒီမိုကရေစီကိုမဆုံးမနစ်ကာကွယ်ခဲ့သူဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောကြားခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကလည်းအမေရိကန်ပြည်သူတွေအတွက်ကြိုးပမ်းဆောင်ရွက်မှုတွေကိုချီးကျူးပြောကြားခဲ့ပါတယ်ရှင်
တောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြမုံပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လို့ရမှုကမက်ကင်ပြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါရဲ့ရှင်။မနက်ဖြန်စနေနေ့မနက်ဖြန်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ဖွေရီသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.